ကျင်းပြည်နယ်ရင်းစည်ပြိပခတွေကြောင့်နှစ်နှစ်ချီဆစ်ဆောင်နေရတဲ့ပြည်သူတွေနေရရင်လုံခြုံစိတ်ချစွာပြန်နိုင်ရတာတော့ကချင်လွတ်မြောက်ရေးတပ် KIA နဲ့မြန်မာအစိုးရတပ်တို့ကြားငြိမ်းချမ်းရေးသဘောတူညီမှုခိုင်မာမှပဲပြန်ဖို့ဖြစ်နိုင်မယ်လို့ကချင်စစ်ကြေးဒုက္ခသည်တွေနေရပြန်ရေးဦးဆောင်ဆောင်ရွက်ပေးနေတဲ့ကော်မတီဥက္ကဋ္ဌကပြောပါတယ်။ကချင်ပြည်သူတွေပြန်ကြမယ်မူလနေရာတွေမှာမိုင်းရှင်နေရေးပုံမှန်နေယူနေမှုဘဝတွေမှာနေရာပြန်လည်ချထားရေးနဲ့စိတ်ပိုင်းဆိုင်ရာကုစားနိုင်မယ့်အရေးတွေကိုလည်းစနစ်တကျအချိန်ယူဆောင်ရွက်ဖို့လိုမယ်လို့ကချင်ဘာသာရေးခေါင်းဆောင်ကဆိုပါတယ်။မဆုမွန်ကဆက်သွယ်မေးမြန်းထားပါတယ်ရှင်
။ကချင်ပြည်နယ်တွင်းမှာမြန်မာအစိုးရစစ်တပ်နဲ့ကချင်လူမျိုးရေးအဖွဲ့ KIO ရဲ့လက်အောက်ခံကချင်လူမျိုးရေးတပ်ဖွဲ့ KIA တို့အကြား2021ခုနှစ်ကနေစလို့တကြောပြန်တိုက်ပွဲတွေဖြစ်ပွားခဲ့ပြီးတော့အခုထိလည်းစည်ရေးတည်မှနေတဲ့အခြေအနေကြောင့်ကချင်ပြည်နယ်တွင်းအစိုးရထိန်းချုပ်နေပြီးနောက်ကချင်နယ်နဲ့ဆိုင်တဲ့ KIA ထိန်းချုပ်နေပြီးနဲ့တရုတ်မြန်မာနယ်စပ်တို့ကြားမှာရှိတဲ့စစ်ဘေးစစ်ဆောင်စခန်းတွေနဲ့ဘေးလွတ်ရာနေရာတွေမှာတင်းချောင်နေသူစစ်ဘေးဆောင်ပြည်သူပေါင်းက3000ကျော်ရှိနေစေဖြစ်ပါတယ်။ဒီစစ်ဆောင်3000ကျော်နေရရင်ပြန်တရေးနောက်ပြီးတော့နေရပြန်တဲ့သူတွေပြန်တဲ့အခြေချနေထိုင်ရေးတွေအတွက်ကချင်ပြည်နယ်အစိုးရနဲ့ကချင်ဒုက္ခသည်အရေးကူညီပေးနေတဲ့အဖွဲ့တွေပူးပေါင်းဆောင်ရွက်နေကြပြီဖြစ်ပါတယ်။ဒီလိုမျိုးစစ်ဆောင်ပြည်သူတွေဘေးရန်နေရကင်းကင်းနဲ့ပြန်လည်အခြေချနေထိုင်ရေးကကချင်ဒေသတွေမှာအမှန်တကယ်စစ်မီးငြိမ်းနိုင်မှုနဲ့ကချင်လူမျိုးရေးတပ် KIA နဲ့မြန်မာအစိုးရတပ်တို့ကြားငြိမ်းချမ်းရေးသဘောတူညီမှုစာချုပ်တွေလက်မှတ်ရေးထိုးမှပဲပြန်မှုအရေးကဖြစ်နိုင်တယ်လို့ကချင်စစ်ဘေးရှောင်ပြည်သူများကုညီဆောက်ရှောက်ရေးကော်မတီ KACC ရဲ့ဥက္ကဋ္ဌဒေါက်တာ Clem Samson က VOA မြန်မာပိုင်းကိုပြောပါတယ
်ကျွန်တော်တို့ဒီ NRPC နဲ့ကျွန်တော် KACC နဲ့အဲ့ဒီက message ရှိနေမှာတွေ့တဲ့သိဆုံးပွဲရဲ့ set နောက်ဆက်ပေါ့ဆွေးနွေးချင်းဖြစ်တဲ့ကျမနေရပြန်တဲ့အချိန်မှာဘယ်လိုလုပ်ဆောင်ရမယ်ဆိုတော့ဆွေးနွေးတဲ့တဘောမျိုးရှိတယ်ဆုံးဖြတ်ချက်ချတာဒါတော့မရှိခဲ့ဘူးအဲ့ဆိုတော့နေရပြန်ရမှာအခုအချိန်မှာကိုယ်တဘောစံတတ်မျိုးကိုပြန်တဲ့လူတွေလည်းရှိတယ်နောက်ပြီးဒီအတင်းတော်ရဲ့ဥဆောင်မှုမှာပြန်တဲ့လူတွေလည်းရှိကြတယ်ဒါပေမဲ့ကျွန်တော်တို့ဒီ KCC နဲ့ NRBC တို့ဒီနေ့အစောတော့ပေါင်းပြီးမှစနစ်တကျပြန်လာကတော့မရှိသေးဘူး
။ဟုတ်ကဲ့ရှင်
။ဒါတော့အားလုံးစုပေါင်းပြီးပြန်မဲ့ကိစ္စကတော့ KIA နဲ့အစိုးရရဲ့ဒီမူနုဖက်သဘောတူစလမရေးထိုးခြင်းပိုင်လက်ဆွေမှာပြီးမှပဲကျွန်တော်တို့ကတော်ရုံဝင်အကောင့်တွေပေါ်နေမှာဖြစ်တယ်။အခုပြန်လာကတော့ကျွန်တော်တို့စိုးရင်ကြဲတွေရှိတာတော့ညညမှန်ကိစ္စတွေဒီလက်နက်ကင်ဖွဲ့စည်းတွေနေတဲ့အခါနဲ့ဒီဓမ္မပဲမိကစွာနေတဲ့ယောဒီပြန်တဲ့အရေးကိုကျွန်တော်ကစိတ်ပူစရာလိုရှိတယ်အဲ့ဒါတွေကတော့
ဆရာအဲ့တော့အဓိကကဆိုသူတို့နေရာကိုပြန်မယ်ဆိုလို့ရှိရင်မူရင်းသူတို့ရဲ့နေရာရင်းဆိုပေမဲ့ပြန်ပြီးအခြေချဖို့အတွက်အခက်အခဲဖြစ်နိုင်တာတွေလည်းရှိတယ်ပေါ့နော်သူတို့ပြန်ပြီးတော့မှလူမှုဘဝပြန်လည်ထူထောင်တာတွေလည်းဟိုခက်ခဲနိုင်တယ်လို့စီးပွားရေးပိုင်းနဲ့သူတို့ပြန်ပြီးအခြေချနိုင်မှုလည်းရှိနေတော့အဲ့ဒီအတွက်ကိုရောဆရာတို့ဘလို့များစီစဉ်ထားတာရှိပါလိမ့်ရှင်
အဲ့ဒါကြောင့်မလို့ကျွန်တော်တို့ကဒီတရားဝင်ပြန်တယ်ဆိုတော့ဒီစကားကအရေးကြီးတယ်ဆိုတာနိုင်ငံတကာရဲ့စံချိန်စံညွှန်းနဲ့အညီဆိုတဲ့စကားကတိတ်ကြီးကြီးတယ်ဆိုတော့နိုင်ငံတကာစံချိန်စံညွှန်းလို့ပြောတဲ့နေရာမှာနိုင်ငံတကာရဲ့ကူညီမှုကဆက်သွားမယ်နိုင်ငံတကာရဲ့ကူညီမှုကသူတို့ပြန်တဲ့အချိန်မှာဆက်လက်ရရှိမှသာလျှင်သူတို့ရဲ့ဒီတစ်နှစ်နှစ်နဲ့နောက်ပိုင်းမှာသူတို့အဆင်ပြေသွားမယ်အခုချိန်မှာဒီပြန်ယုံနေတော့ဘာမှအဆင်ပြေမှာမဟုတ်ဆင်မှာ
နောက်တစ်ခုကဆရာတို့ရဲ့စိတ်ပိုင်းဆိုင်ရာရောဆရာတို့ကတစ်ချောင်းလုံးဒီဒုက္ခသည်စခန်းကြီးထဲမှာပဲနေခဲ့ရတယ်ပေါ့နော်တို့နေခဲ့ရပြီးတော့မှတကယ်လူမှုဘဝတွေကိုပြန်သွားရတဲ့ခါမှာတို့ကြုံခဲ့ရတဲ့စိတ်ခံစားမှုတွေရှိနိုင်တယ်ပေါ့နော်အဲ့တော့ကလေးတွေလည်းရှိမယ်အမျိုးသမီးတွေလည်းရှိမယ်တက်ကြီးရုံတွေလည်းရှိမယ်နောက်ဒီထိခိုက်ဒဏ်ရာရခဲ့တဲ့လူတွေလည်းရှိမယ်တို့အတွက်စိတ်ပိုင်းဆိုင်ရာကိုရောဆရာတို့ဘယ်လိုပြန်ကုစားပေးဖို့အစီအစဉ်တွေရှိပါလဲရှင
်အဟုတ်ကဲ့အဲ့ဒါတော့ကျွန်တော်တို့ဟိုအကြီးကပေါ့ဒါကြောင့်မို့ကျွန်တော်ကတော့ဟိုကလေးတွေရဲ့ပညာရေးပေါ့ပညာရေးကတော့မိဘတွေစိတ်သက်သာစေမဲ့ပူဇော်နေတစ်ခုဖြစ်တယ်။အဲသူတို့ရဲ့ဒီအချမ်းစီဒီစိတ်ပိုင်းဆိုင်ရာကြတော့ကျွန်တော်တို့ဒီကိုယ်ပွယ်ယုံကြည်ရာဘာသာတရားမှလည်းကျွန်တော်တို့ကပြန်ပြီးမှဒါအားကိုးဖို့ရှိတယ်ဒီနိုင်ငံရဲ့စင်မီပညာရေးဟိုကုစားမှုတွေကိုလည်းကျွန်တော်တို့ထည့်သွင်းရမှာဖြစ်ပါတယ်။ဒီအခြေခံမှာဆောင်ရွက်တဲ့ကိစ္စတွေမှာအဆက်အသွယ်တွေဟိုလိုအပ်မှုတွေကိုတွေးလို့ရှိရင်ကျွန်တော်တို့ကNBC ကိုတည်ရုံပြန်ပြီးမှတွေ့ဆုံပြီးမှကျွန်တော်ပြောပြဖို့အချက်တခုရှိတယ်ဒီနေရာပြန်ရေးဆိုတဲ့ကိစ္စမှာ PIO control ရမှာရှိတဲ့ IDB ကိစ္စတွေလည်းပါပါလေအစိုးရ area မှာရော PIO area မှာရောရှိနေတဲ့ IDB တွေလုံခြုံစိတ်ချစွာပြန်နိုင်ဖို့ကိုကျွန်တော်တို့ကပြည်မှာ PIO ကိုရော KOR ကိုရော NBC ကိုရောဆက်သက်ဆိုင်ရာဒီနယ်ရောရဆက်လက်ပြီးမှကျွန်တော်တို့ ဟိုဆွေးနွေးတင်ပြတော့လို့ရှိပါတယ
်ဒီလိုမျိုးကချင်ပြည်နယ်တွေကဆစ်ဆောင်ပြည်သူတွေနေရအများဆုံးပြန်နိုင်မှုကတော့ပြည်တော်စုအစိုးရရဲ့လမ်းညွှန်ချက်နဲ့အတူကချင်ပြည်နယ်အစိုးရရဲ့ဦးဆောင်မှုနဲ့အမျိုးသားပြည်နယ်တင်ပြရေးနဲ့ရင်းချမ်းရေးဗဟိုဌာန NRPC ရဲ့လုပ်ငန်းဖော်ဆောင်ရေးအဖွဲ့တွေနဲ့ကချင်စစ်ဘေးရှောင်ပြည်သူများကူညီဆောင်ရှောက်ရေးတေကိန်းဒီစီတို့ဟာပြီးခဲ့တဲ့သတင်းပတ်တုန်းကပဲကချင်ပြည်နယ်မြစ်ကြီးသားမြို့ကပြည်နယ်အစိုးရအဖွဲ့ရုံးမှတွေ့ဆုံဆွေးနွေးခဲ့တာဖြစ်ပါတယ်။ဒါကတော့ဒုတိယအကြိမ်ဖြစ်ပါတယ်။နောက်ပိုင်းမှာတော့ဆစ်ဆောင်စခန်းတွေထဲထိတွားရောက်ပြီးတော့စစ်ဘေးဆစ်ဆောင်ဒုက္ခသည်တွေရဲ့သဘောဆရာတွေကွေးဆွေးလေ့လာဆုံးစမ်းဆစ်ဆောင်စခန်းတွေပိတ်သိမ်းပြီးပြန်လည်တရားချထားရေးတွေကိုအကောင့်ထည့်ဖို့ဆောင်ရွက်မယ်လို့ကချင်ဆစ်ဆောင်အရေးဆောင်ရွက်နေသူတွေကပြောပါတယ်ရှင်။
မဆုမောင်ပြောပြသွားတာပါရှင်။